အမေရိကန်နိုင်ငံရဲ့ဝန်ကြီးကလင်တန်မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ကိုဖုန်းနဲ့ဆက်သွယ်ပြီးတော့မြန်မာနိုင်ငံတွေကအပြောင်းလဲတွေစိတ်ချရအောင်အမေရိကန်ပြည်ထောင်စုရဲ့အရေးယူတန်းခတ်နိုင်တဲ့လုပ်ပိုင်ခွင့်တွေကိုဆက်ပြီးထားရှိသွားမယ်ဆိုတာပြောဆိုခဲ့တဲ့အကြောင်းတင်ပြပါစီမြန်မာနိုင်ငံရေးစိုးရင်ချက်တွေနဲ့ပတ်သက်လို့နှစ်ဦးအပြန်အလှန်ဆွေးနွေးခဲ့ကြတယ်လို့လည်းသိရပါတယ်ဒီအကြောင်းကိုတော့ကိုသားညူကဆက်ပြောပြပေးပါလားရှင
်မြန်မာနိုင်ငံပေါ်မှာအမေရိကန်ပြည်ထောင်စုရဲ့စီးပွားရေးတန်းခတ်မှုတွေရှော့ပေးလိုက်ပြီးနောက်ပိုင်းဒီနိုင်ငံကြီးဝန်ကြီးကလင်တန်ကနေပြီးတော့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ကိုဖုန်းဆက်ပြီးတော့အခြေအနေတွေကိုနှစ်ဦးသားသုံးသပ်ဆွေးနွေးကြတာဖြစ်ပါတယ်။အမေရိကန်ဆူရအနေနဲ့ကဒီမြန်မာနိုင်ငံပြည်ရင်ပြောင်းလဲရေးမှာအဟန့်တားဖြစ်စေမဲ့ပုတ်ကူအဖွဲ့အစည်းတွေကိုပြစ်မှတ်ထားအရေးယူမှုတွေဆက်လုပ်သွားမှာဖြစ်လို့အဲ့ဒီအတွက်အမည်စင်းအသက်ပြုစုနေချိန်မှာပဲသူတို့နှစ်ဦးဒီအမေရိကန်ဆန်ဂျိန်တနုနေနေညာဘက်ကဖုန်းနဲ့စကားပြောပြတာပါ
။ Secretary of State Hillary Rodham Clinton called Aung San Suu Kyi last night, May 20th.To review developments in Burma and to discuss the recent U.S. decision regarding sanctions.
နိုင်ငံသားရေးဝန်ကြီးဟီလီရီကလင်တန်ဟာဒေါက်ဆန်းစုကြည်ကိုမေ20ရက်နေ့ညကဖုန်းဆက်ခဲ့တာပါ။မြန်မာနိုင်ငံအတွင်းမှာဖြစ်ပေါ်တိုးတက်မှုတွေကိုသုံးသပ်ပြီးမြန်မာအပေါ်အရေးယူတန်းခတ်မှုနဲ့ပတ်သက်လို့ American ပြည်အောင်စုရဲ့မကြခင်ကဆုံးဖြတ်ချက်တွေကိုဆွေးနွေးခဲ့ကြပါတယ်။တာဝန်သိပြီးပွင့်လင်းမြင်သာတဲ့ယင်းနှိမ့်မြုပ်နှံမှုတွေလုပ်ဖို့ပြုပြင်ပြောင်းလဲရေးလိုလားသူတွေကိုအားပေးဖို့နဲ့လူခွင့်ရေးချိုးဖောက်သူတွေကိုပြစ်မှတ်ထားအရေးယူဖို့ဆောင်ရွက်ဖို့လိုအပ်ချက်တွေအကြောင်းကိုပြောခဲ့ကြတာပါ
နိုင်ငံကြီးဌာနပြောခွင့်ရအရာရှိတူကနေပြီးတော့ပြောသွားတာပါဒီပြီးခဲ့တဲ့ပတ်တုန်းကနိုင်ငံကြီးဝန်ကြီးကလင်တန်ကမြန်မာနိုင်ငံမှာယင်းနှိမ့်မြှုပ်နှံမှုတွေလုံနိုင်ကြပြီလို့ကြေညာသွားချိန်မှာပဲအဲ့ဒီယင်းနှိမ့်မြှုပ်နှံမှုတွေဟာမြန်မာလူ့အဖွဲ့အစည်းအတွက်လူမှုတာဝန်တွေကိုပါတဘာတဲ့တွဲယူလို့တဲ့ကျင့်ဝတ်ကောင်းတွေထားရှိဖို့တိုက်တွန်းပါတယ်အထူးဖြစ်ဆိုရင်ဒီအမေရိကန်ဘက်ကအခုရှော့ပေးလိုက်တာဟာမြန်မာနိုင်ငံရဲ့အပုဂ္ဂလိကပိုင်းလုပ်ငန်းတွေနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေအားကောင်းလာဖို့ဖြစ်တယ်လို့ပဲလက်ရှိပြုရင်ပြောင်းလဲမှုတွေကိုအရှင်ဟုန်ကောင်းစီလိုတဲ့အားပေးတဲ့လိုရလည်းဖြစ်တယ်လို့ပြောခဲ့ပါတယ်။ဒါပေမဲ့လည်းပြုရင်ပြောင်းလဲမှုတွေနောက်ကျောင်းပြန်မလှည့်သွားရအောင်လို့ဥပဒေအရမြန်မာနိုင်ငံပေါ်တန်ခတ်မှုတွေဆက်ထားသွားမယ်လို့နိုင်ငံကြီးဝန်ကြီးကလင်တန်ကဒေါက်ဆန်းစုကြည်ကိုပြောခဲ့ပါတယ်။
They agreed that the important progress of the past several months remains fragile and that the international community needs to help protectagainst backsliding.
မတားခင်လတွေအတွင်းဖြစ်ခဲ့တဲ့တိုးတက်ပြောင်းလဲမှုတွေဟာအတင်းဆောင်မခံတဲ့အခြေအနေမှာရှိနေဆဲဖြစ်ပြီးဒီပြောင်းလဲမှုတွေနောက်ပြန်လှည့်မသွားအောင်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့တွန်းအားပေးဆောင်ရွက်သွားဖို့လိုအပ်ချက်တွေကိုလည်းနှစ်ဦးသဘောတူခဲ့ကြပါတယ်။ဒီအတွက်လည်းအခြေအနေတွေကိုစိတ်ချရအောင်အရေးယူတန်းခတ်နိုင်တဲ့လုပ်ပိုင်ခွင့်တွေကိုဆက်ပြီးထားရှိသွားမှာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးကလင်တန်ကဒေါက်တာဆန်းစုကြည်ကိုပြောခဲ့ပါတယ်။
နှစ်ဦးသားပြောဆိုကြတဲ့အထင်မှာတိုင်းသားပြည်ပခါတွေရေးကိစ္စကိုလည်းထည့်သွင်းဆွေးနွေးခဲ့တယ်လို့သိရပါတယ်။အထူးဖြစ်တော့ဒီလူမျိုးစုဒေသအတွင်းလူခွင့်ချိုးဖောက်မှုတွေအဆုံးသတ်နိုင်ရေးအတွက်အရေးတကြီးဆောင်ရွက်ရမယ့်လိုအပ်ချက်တွေရှိတယ်ဆိုတာကိုသူတို့ဆွေးနွေးခဲ့တာပါ။နိုင်ငံကြီးဝန်ကြီးကလင်တန်ဟာမြန်မာနိုင်ငံတွင်းပြုပြင်ပြောင်းလဲမှုတွေအစပြုခဲ့တဲ့ပြီးခဲ့တဲ့နှစ်အကုန်ပိုင်းကမြန်မာနိုင်ငံကိုတွားရောက်ခဲ့ပါတယ်။အဲဒီအချိန်ကလေးကအမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံဘက်ကလှုပ်ရက်တစ်ချက်ချင်းအပေါ်မှာအပြုသဘောတစ်ချက်ချင်းတုံ့ပြန်သွားမယ်ဆိုပြီးတော့ကတိကဝတ်ပြုခဲ့တာပါ။ပြီးခဲ့တဲ့သတင်းပတ်တုန်းကတော့ဝါရှင်တန်ကိုအစိုးရရဲ့တရားဝင်ခီးဖြစ်တဲ့ပထမဆုံးကြိမ်လာရောက်တဲ့မြန်မာနိုင်ငံကြီးဝန်ကြီးဥဝနမောင်လွင်နဲ့ Mrs. Clinton တို့တွေ့ဆုံပြီးတော့ American ပြည်သူ့ရဲ့မြန်မာပေါ်ရည်ရွယ်မှုတွေကို American အစိုးရရဲ့လုပ်ပိုင်ခွင့်အနေနဲ့ short pop ပေးခဲ့ပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံအခြေအနေမှာစိုးရင်စရာတွေလှုပ်ဆောင်စရာတွေကြံနေသေးပြီးတော့ဒီအတွက်လည်းပြုပြင်ပြောင်းလဲမှုတွေအရှင်ဟုန်ကောင်းလာဖို့နဲ့တိုင်းသားရေးကိစ္စတွေဖြေရှင်းနိုင်ဖို့အတွက် American ပြည်သူ့ဘက်ကဆက်ပြီးတော့အားပေးထောက်ခံသွားမယ်လို့ပြောခဲ့ပါတယ်ခင်ဗျာ။